တိုင်ဖုန်းမုန်တိုင်းတံကိုပြင်းထန်ခံခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံတက်ကလိုဘန်မြို့ကိုစစ်ဆေးကြည့်ရှုဖို့အတွက်ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာကြီးကဲ Valerie Amos ဟာဖိလစ်ပိုင်နိုင်ငံလေပိုင်းကိုရောက်ရှိနေပါတယ်။စေဝါထုတ်ပန့်တွေနောက်အစားအစာရေတန့်နဲ့အခြေခံတန့်စင်ရေးပစ္စည်းတွေလိုအပ်နေတဲ့ဒေသခံတွေရဲ့ခံနိုင်ရည်အခြေအနေပေါ်မှာကုလသမဂ္ဂကြီးအကဲ Amos အနေနဲ့အားသင့်ရတယ်လို့ကုလသမဂ္ဂပြောခွင့်ရသူကဆိုပါတယ်။သူတို့ဟာဒီမုန်တိုင်းရက်ခတ်ပြီးတော့၅ရက်ကြာတဲ့အထိလိုအပ်ချက်တွေရှိနေပေမဲ့အခုလိုမျိုးတောင့်ခံနေနိုင်ကြတာပါ။အခုဒီကြာသပတေးနေ့မှာတော့ Amos ဟာဖိလစ်ပိုင်မြို့တော်မနီလာမှာသင်းစာရှင်းလင်းပွဲတရားလုပ်ဖို့လည်းရှိပါတယ်။တက်ကလိုဘန်ဒေသမှာရှိတဲ့လူ9000နီးပါးအတွက်စံဖြန့်ဝေထောက်ပံ့ပေးထားပြီးတော့အာဟာရဘစ်ကွတ်7တန်ကိုလည်းထောက်ပံ့ပေးသားဖြစ်တယ်ဆိုပြီးတော့ WFO ကမ္ဘာစနေဟခအစီအစဉ်ကလည်းပြောပါတယ်။ဆေးဖွဲ့တွေနဲ့ဆေးပစ္စည်းအထောက်ပံ့တွေဟာလည်းအဲ့ဒီဒေသကိုရောက်နေပြီမဲ့လို့တကယ်လိုအပ်ချက်တွေကတော့တကယ်လိုအပ်ချက်ရှိနေသူတွေစီကတော့တွားရောက်ဖို့အကူအညီပေးနိုင်ဖို့တော့ခက်ခဲနေတို့မယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကလည်းပြောပါတယ်။အခုချိန်ထိဆိုရင်တော့အဲ့ဒီဒေသတွင်းကိုဩစတြေးလျဂျပန်နဲ့ဂျာမနီကအဖွဲ့တွေတွားရောက်နေကြပါတယ်။တရားဝင်ထုတ်ပြန်တဲ့အသေးပြောက်စင်းကတော့လူ2,295ဦးထိရှိသွားပါပြီ။အစွန်ဖျားဒေသတွေကိုမတွားရောက်နိုင်ကြသေးတာမလို့အသေးပြောက်စင်းဟာဒီထက်ကိုအများပြပူလာနိုင်တယ်လို့ယူဆထားကြပါတယ်။အကူအညီတွေပေးနိုင်မှုအတွက်အမေရိကန်ပြည်ထောင်စုကနေပြီးတော့ဆင်လွတ်လိုက်တဲ့ USS George Washington စစ်သည်မော်အုပ်စုဟာလည်းမကြခင်မှာဖိလစ်ပိုင်နိုင်ငံကိုရောက်ရှိတော့မှာဖြစ်ပါတယ်။အဲ့ဒီလေရင်တင်စစ်သည်မော်ကနေပြီးတော့နေ့စဉ်ဆိုလိုဒီတောက်ရည်တန့်ရေလီတာတန်းနဲ့ချီပြီးတော့ထုတ်ပေးနိုင်မှာလည်းဖြစ်ပါတယ်ခင်ဗျ။